ကိုဝဲကာလာမှာရန်ကုန်မှာပိတ်မိနေသူတွေကိုအတော့လိုက်နေရပြန်ပို့နေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအကနွန်ပါ။ကိုဝဲယောဂါကူးစက်မှုနဲ့တိုက်စုံမှုတွေတိုးနေတာကြောင့်တနင်္ဂနွေလောက်အတိုင်းတာနဲ့အသွာလာကန့်သက်ပြီးအိမ်ပြင်မထွက်ဖို့အမိတ်ကိုထုတ်ပြန်ထားတဲ့အချိန်မှာတချို့လုပ်ငန်းတွေရပ်နားထားရတာကြောင့်အနေနဲ့အရရက်ကနေရန်ကုန်မှာအလုလာလုကြတဲ့အလုသမားတွေအခက်ခဲနဲ့ပုံမိုးရင်ဆိုင်လာနေကြပြီးစားဝတ်နေရကျက်သေးလာလို့နေရပြန်ချင်လာကြတာပါ။အဲ့ဒီလူတွေကိုအကူအညီပေးရေးအဖွဲ့ကအစိုးရခွင့်ပြုချက်နဲ့သက်ဆိုင်ရာဒေသအသီးသီးထံပြန်ပို့ဆောင်နေကြပါတယ်။ရန်ကုန်မှာအခက်အခဲကြုံနေတဲ့ရခိုင်ပြည်သူတွေလာမဲ့28ရက်နေ့မှာနေရပ်ပြန်ပို့ဖို့စီစဉ်နေတယ်လို့လဲဝတီကုလရခိတာအတင်ဒုတိယဥက္ကဋ္ဌဦးတင်လှိုင်ကပြောပါတယ
်။အခုကျွန်တော်တို့ပို့လိုက်တာကကြောက်ယူရန်ပြည်ဇနီးစဉ်ရှောင်းအဲ့ဒီနေရာကိုလူ1000ဝန်းကျင်ရှိတော့ပြီပေါ့နော်။အခုလက်ရှိမှာလေးနောက်ထပ်1000ကျော်လောက်ကျန်ပါသေးတယ်။ကျွန်တော်တို့ခုဆက်လက်ပြီးတော့28ရက်နေ့ကိုပို့ဖို့စီစဉ်ရှိပါတယ်။အဲ့ဒါကိုမင်းက်ဖန်ကိုလဲမက်ဖျားမင်းက်ဖန်နဲ့တပက်ခါ2ရက်ကိုလဲမက်ဖျားမှလူဦးရေကထွက်လာမှာလေ။ဘလို့ဖြစ်လို့ပြန်ရှင်လဲမိလိုက်တော့ဒီဘက်မှာတရှုကြအင်္ဂါစာကမပြနိုင်တော့ဘူးသမင်းစောဝနေရေကအခက်ခဲကြမ်းဖြစ်တော့ပြီပေါ့နော်။အဲ့ဒါတွေလည်းများလို့ဆေးလာကူးရင်းနဲ့ပိတ်မိတာလေးတွေလေအဲ့ဒါလေးတွေလည်းများပါတယ်ခင်ဗျာ။
ရန်ကုန်မှာပိတ်မိနေတဲ့ရခိုင်ပြည်သူတွေကိုအတော့လိုက်ပြန်လည်ပို့ဆောင်ပေးတာ3ကြိမ်ရှိပြီးလက်ရှိမှာ4ကြိမ်မြောက်ပြန်လည်ပို့ဆောင်ဖို့စီစဉ်နေတယ်လို့လည်းဦးတင်လှိုင်ကပြောပါရယ်။အလားတူနေရပြန်ပို့အခက်ခဲကြုံနေတဲ့ထဝယ်ကော့တောင်ဒေသခံပြည်သူတွေကိုလည်းထဝယ်ဒေသလူသူအခြေပြုအထောက်အကူပြုအဖွဲ့ကခေါ်ယူပို့ဆောင်ခဲ့တယ်လို့အသွင်ရမှုဦးစော်တာကပြောပါရယ်။
ကျွန်တော်တို့ကအခုဆိုရင်ပထမကြိမ်ကဒုတိယကြိမ်နဲ့ချိန်တော့ပြီးသွားပြီခင်ဗျ။ပထမကြိမ်ကတော့ကားစီးစုစုပေါင်း5စီးပေါ့နော်အစ်စရဲ5စီးလူက0.22ရောက်တော့130ပေါ့အခုဒုတိယထုတ်ကြတော့အခု9စီးဆိုတော့လူဦးရေ20ရောက်ဟိုပါပဲဗျာစုစုပေါင်း159ရောက်ခင်ဗျာ66နေရာမှာဒုတိယစီးပြီးသွားပြီခင်ဗျာနှစ်ကြိမ်တော့ပြီးပါပြီခင်ဗျာနှစ်ထုတ်လုံးကကျွန်တော်တို့စီစဉ်ထားတဲ့ quarantine မှာဝင်ရပါတယ်တဝဲတက်ကူမှာပါထူးဆောင်မှာစီစဉ်ပေးထားပါတယ်အဲဒီမှာ2ယောက်ခံနေရပါတယ်ဒီကကြီးကျိုးကအကုန်လုံးပြည့်စုံပါမယ်
။ရန်ကောင်မှာအလောက်လာလုံနေတဲ့ထဝဲကတော်ဆိုးဆိုးຫນွယ်ကလည်းတိုက်ခန်းအခန်းချင်းလေးနဲ့နေထိုင်လာတာကြာပြီဖြစ်လို့နေရက်ကိုပြန်ချင်တာကြောင့်မိမိအစီအစဉ်နဲ့ပြန်ဖို့လုပ်နေတယ်လို့ပြောပါတယ်
။ဟိုဒီမှာလည်းပြင်းပြင်းနေတာလည်းကြာပြီဆိုတော့ရှင်းရှင်းပြောရင်တော့ကျွန်တော်တို့ရန်ကောင်မှာနေရတဲ့တိုက်ခန်းလေးတွေကရှင်းတယ်မွန်းချက်တယ်။ Work from home ကလာမှာ online ပဲလုပ်လို့နေတယ်ဆိုတော့ဟိုကိုဒေတာကလည်းမဆက်ရလည်းကြာပြီဆိုတော့အဲ့လိုမျိုးဟိုပြန်ပြီးရလည်းအော်လည်းလေလို့လို့လို့ရတယ်ဆိုတဲ့အနေထားလဲရှိနေတော့အစနပြရမယ်ပေါ့နော်မပြရတာလဲကြပြီဆိုတော့အဲဒီကတော့မောကျက်တာပေါ့ရန်ကုန်မှာနေရတဲ့နေသားကအဲ့လိုဖြစ်တော့ပြန်ရှင်တယ်အဲ့လိုမျိုး
ပရဟိတအဖွဲ့ရဲ့အကူအညီနဲ့နေရပြန်သူတွေအနေနဲ့ကုန်ကျစရိုက်ကိုကိုယ်တိုင်ကြခံရမှာဖြစ်ပြီးနေရပြန်ရောက်တဲ့အခါကွာရတင်းစံတာမှအသွာအလာကန့်သက်ပြီးတော့စောင့်ကြည့်ပါတယ်ကျမရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးစရာပြည်တွင်းမှာကပ်ယောဂါကြောင့်တည်ဆုံသူ 2,300 ကျော်နဲ့ယောဂါအတီးပြုလူနာပေါင်းကတော့တသိန်း 13,000 ကျော်ရှိနေပါတယ်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။